ောက်တနေကစားပြီးပြည်သူရဲ့စနပြမှုတွေကိုယူဆိုင်နေရတဲ့အီရန်အနာပိုင်းတွေဟာနိုင်ငံတွင်းအင်တာနက်လိုင်းတွေကိုတင်းလာနေမှာလဲတတိယမြောင်နေ့ဖြစ်ဆက်လက်ပိတ်ဖြတ်တောက်ပိတ်ပင်ရပါလေ။ကနေမျိုးအခြေဆိုင်အင်တာနက်လိမ့်လာဆောင်ကြည့်ရဲ့အဖွဲ့ NetBlocks အဖွဲ့ရဲ့ညွှန်ကြားမှုတစ်တူကကအီရန်အစ္စလာမစ်နိုင်ငံမှာဒေတာစံတော်ချိန်စနေနေ့နောက်ပိုင်းကစားပြီးအင်တာနက်တွေပိတ်ပင်ခဲ့တာကြောင့်အင်တာနက်လိုင်းပြတ်တောက်မှုတွေဆက်စွယ်ရကြုံတွေ့နေရတယ်လို့ပြောပါတယ်အခုလိုအင်တာနက်လိုင်းလုံးဝနှီးပါပြတ်တောက်နေတာကြောင့်အီရန်ကဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲတပ်ပုံတွေနဲ့တရိတ်အချက်လက်တွေကိုအများသိသိရှိအောင်မျှဝေပေးဖို့အခက်ကြုံနေရပါတယ်အီရန်နိုင်ငံမှာတောက်ကြနေကအစိုးရကထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းတွေကို50ရာခိုင်နှုန်းမြင့်တင်ခဲ့တာကြောင့်စနေတေးဦးလေးကျုံပြည်အတွင်းမှာတည်ဆုံမှုရှိရသည့်ဆန္ဒပြမှုတွေဖြစ်ခဲ့တာပါဒလီတာကို73စင်စာရှိတဲ့ဓာတ်ဆီဈေးနှုန်းဟာဈေးနှုန်းတက်ဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့အသက်သာဆုံးဆင်းမှာပဲရှိပါသေးတယ်မနစ်ကအမေရိကန်နိုင်ငံကအီရန်ပေါ်ဒဏ်ထပ်ပိတ်ဆို့မှုတွေတင်းကျပ်လာပြီးနောက်ပိုင်းမှာအီရန်နိုင်ငံအတွင်းကုန်စည်နှုန်းမြင့်တက်မှုပြဿနာနဲ့အလုံးလက်မဲ့တိုးပွားလာနေတဲ့ပြဿနာတွေကိုကြုံတွေ့နေရသလိုအီရန်နိုင်ငံသုံးရီယယ်ငွေကြီးဟာလည်းတချိန်တို့ကျဆင်းပြီးငွေဖုံးပွားမှုပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ